အီရန်နိုင်ငံကနေရေနံဝယ်နေတာတွေရှိတယ်ဆိုရင်နိုဝင်ဘာလဇန်မှာအပိသက်ရက်ဆိုင်မှုအမေရိကန်တန်ယုံစီးပွားရေးဌာနအကြီးအကဲကမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ရက်ဆိုင်ရေးဖိအားပေးမှုတွေပိုတိုးလာနေချိန်မှာပဲမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေအနေနဲ့အီရန်ကနေရေနံဝယ်ယူတာတွေမလုပ်ဖို့အခုလိုတောင်းဆိုတာဖြစ်ပြီးဒီကိစ္စကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနကစီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနကုန်တယ်အသင်းချုပ်တို့ကိုအတိပေးအကြောင်းကြားထားပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ယူအန်နိုင်ငံကရေနံဝယ်ယူရာတွေကိုနိုဝင်ဘာ5ရက်ကစပြီးရန်နာဖို့အမေရိကန်တန်ယုံရဲ့တောင်းဆိုချက်ကိုစီးပွားရေးနဲ့ကုသရေးဝယ်ဝန်ကြီးဌာနကကွန်တိုင်းနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုအတိပေးအကြောင်းကြားစာပို့ထားပါတယ်။အရှေ့လက်ပိုင်းဒေတာလုံခြုံရေးအတွက်ယူအန်ရဲ့နျူကလ িয়ার အစီအစဉ်ရက်ဆိုင်ရေးအတွက်စီးပွားရေးပေးဆိုတာတွေကိုလောက်တာမှာပါဝင်ကူညီပေးဖို့အမေရိကန်တန်ယုံနိုင်ငံရေးဆိုင်ရာစီးပွားရေးဌာနအကြီးအကဲကတောင်းဆိုထားတဲ့အတွက်အခုလိုအကြောင်းကြားစာပေးပို့တာဖြစ်တယ်လို့စီးပွားရေးနဲ့ကုသရေးဝယ်ဝန်ကြီးဌာနအမြင့်အတွင်းဝင်ဦးရနိုင်ထွန်းက VOE ကိုပြောပါရစေ
။ကျွန်တော်တို့အဓိကတွင်းနေတာကတော့လေစင်ကာပူကပဲကျွန်တော်တို့ကတွင်းတယ်။တွင်းတဲ့အချိန်မှာလည်းကျွန်တော်တို့ကဓာတ်ဆီဒီဇယ်အနေနဲ့တွင်းတာလေ။ကျွန်တော်တို့ရေနံစိမ်းအနေနဲ့တွင်းတာမဟုတ်ပါဘူးနော်။ကျွန်တော်တို့တော့အဲ့လိုပဲနားလေ။ဒါပေမဲ့ကျွန်တော်တို့နဲ့ဟိုတင်ကျွန်တော်တို့အဲ့လိုမျိုးရေနံစိမ်းတင်သွင်းပြီးတော့ကျွန်တော်တို့ဆီမှာချက်လောက်တာမရှိရတဲ့ကြောင့်လို့ဒီပေါ်မှာကျွန်တော်တို့ပြောစရာမရှိဘူး။ဒါပေမဲ့လည်းကျွန်တော်တို့ကတော့အဲ့ဒီအကြောင်းကြားချက်အရာကျွန်တော်တက်ဆိုင်ရာအဲဌာနတွေကိုကျွန်တော်တို့အတိပေးထားတဲ့အနေထားပါပဲနော်
။ရေနံစိမ်းရောင်းတာကနေရနေရဲ့အီရန်ရဲ့ဝင်ငွေကိုကန့်တတ်ဖို့အရေးယူပိတ်ဆို့တာမှာသဘောတူညီချက်တွေရှိထားရဆိုရင်ရက်ဆိုင်ဖို့နိုင်ငံကြီးကိုရက်ပေါင်း180အမေရိကန်ပြည်အောင်စုကအချိန်ပေးထားပါတယ်။လာမယ့်နိုဝင်ဘာ5ရက်ကစပြီးအသက်ဝင်မှာပါ။ဒီလိုကန့်တတ်တာမှာချင်းကျအနေနဲ့ခွင့်ပြုတာမျိုးရှိမှာမဟုတ်တဲ့ကြောင်းအမေရိကန်အစိုးရအရာရှိတဦးကပြောဆိုတာကိုကိုးကားပြီး The Telegraph သတင်းစာကရေးပါတယ်။အာရှနိုင်ငံတွေမှာအီရန်ကနေရေနံတင်ပို့တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းမြန်မာနိုင်ငံလိုအလားတူတိုက်တွန်းတာမျိုးတွေလုပ်မယ်လို့သတင်းမှာဖော်ပြထားပါတယ်။2015ခုနှစ်ကအီရန်နျူကလ িয়ার အစီအစဉ်ရက်ဆိုင်ရေးအင်အားကြီးနိုင်ငံ6နိုင်ငံနဲ့သဘောတူညီချက်တွေကိုဖျက်သိမ်းလိုက်ပြီးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနှစ်မေလမှာကြေညာခဲ့တာပါ။အပြန်အလှန်အပြင်အီရန်ဘော့အရင်ကပိတ်ဆို့တာကြီးလျှော့ပေးခဲ့တာကိုလည်းအမေရိကန်ပြည်အောင်စုကပြန်လည်ပြဋ္ဌာန်းခဲ့ပါတယ်။ဒါကြောင့်လည်းအီရန်ဘော့စီးပွားရေးအရပိတ်ဆို့တဲ့အနေနဲ့ရေနံတင်ပို့တာတွေကိုမဝယ်ဖို့အာရှနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုကတိုက်တွန်းနေရပါ။မြန်မာနိုင်ငံကတော့ရေနံစိမ်းကိုတိုက်ရိုက်တင်သွင်းတာနဲ့ပြီးပြည်တွင်းလောင်လာစီ30မှုရဲ့95ရာခိုင်နှုန်းလောက်ကိုစင်ကာပူကနေတင်သွင်းနေရလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတွေကပြောပါရယ်စင်ကာပူကနေတက်လောက်ကိုဓာတ်ဆီတန်ချိန်2သိန်းနဲ့ဒီဇယ်တန်ချိန်4သိန်းလောက်ကိုတင်သွင်းနေရဖြစ်ပါရယ်